ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခအခြေအနေတွေအကြောင်းသတင်းရေးသားနေတဲ့မြန်မာနိုင်ငံက Writers သတင်းတောင်ဦးဖန်းစည်းခင်ကမှုအပေါ်ပြည်ထောင်နဲ့ဥရောပသမဂ္ဂခေါင်းဆောင်တွေကမြန်မာအစိုးရကိုဝေဖန်ကန့်ကွက်ခဲ့ကြပြီးသူတို့ကအမြန်ဆုံးပြန်လွတ်ပေးဖို့လည်းတိုက်တွန်းခဲ့ကြပါတယ် Writers သတင်း Agency ကလည်းဖန်းစည်းခင်ထားတဲ့သူတို့သတင်းထောက်တွေနဲ့အခုချိန်ထိအဆက်အသွယ်မရသေးဘဲအချက်အလက်တွေအသေးစိတ်သိရဖို့မြန်မာအာဏာပိုင်တွေရဲ့ပြန်ကြားချက်ကိုစောင့်နေကြောင်းတာဝန်ရှိသူကပြောပါတယ်မိုင်အင်ဂျင်နိုင်ကအခြေအနေကိုဆက်လက်တင်ပြမှာပါရှင်
ရိုက်တာသတင်းဌာနရဲ့မြန်မာသတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုရဲငါရှိနှစ်ဦးကရန်ကုန်မြို့အပြင်ဘက်စားသောက်ဆိုင်တစ်ခုမှာအင်္ဂါနေ့ည၈နာရီလောက်မှာတွေ့ဆုံမှုချင်းဆိုပြီးနောက်ဖမ်းဆီးခံလိုက်ရတာဖြစ်ကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းသူတို့နဲ့အခုချိန်ထိအဆက်အသွယ်မရသေးတဲ့အတွက်ဘလို့ပုံစံမျိုးနဲ့ဖမ်းဆီးခဲ့တယ်လဲဆိုတာအတိအကျမသိရသေးကြောင်းရိုက်တာသတင်းဌာနတာဝန်ရှိသူတွေကပြောပါတယ်။အထူးသဖြင့်သတင်းလွတ်လပ်ခွင့်ကို NLD အရသာအစိုးရကအထင်ရှားပိတ်ပင်လိုက်တာဖြစ်ကြောင်းရိုက်တာဘူရိုအကြီးအကဲJohn Plamas ကဆိုပါတယ
် So Reuters President and Editor
ကိုကျော်စိုးနဲ့ကိုဝါလုံးတို့ဖမ်းဆီးခံရတဲ့ဖြစ်စဉ်ဟာသတင်းလွတ်လပ်ခွင့်ကိုပြောင်းကြကြတိုက်ခိုက်လာတာဖြစ်တယ်လို့ Reuters သတင်း Agency ဥက္ကဋ္ဌဖြစ်သူအလီဇာကျုပ်ကပြောဆိုထားပါတယ်သူတို့မြောက်စလုံးကိုချက်ချင်းလွတ်ပေးဖို့လဲတောင်းဆိုထားပါတယ်အခုချိန်ကြီးတော့မြန်မာအာဏာပိုင်စီကတုံ့ပြန်ချက်တစ်ခုမှမရသေးပါဘူးသူတို့စီကဘယ်လိုထုတ်ပေါ်ပြောဆိုလာမလဲဆိုတာကိုကျွန်တော်တို့စောင့်ပြီးတော့နားထောင်နေပါတယ်
ဒီတော့တင်ကြတာပရင်းလေးကဂျပန်နိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံသားဝင်ကြီး Boris Johnson ကဂျပန်နိုင်ငံသားဝင်ကြီး Taro Kono နဲ့တွေ့ဆုံပြီးပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းရခိုင်ပြည်နယ်အကြောင်းသတင်းရေးသားနေသူတွေကိုဖမ်းဆီးအရေးယူခဲ့တဲ့မြန်မာအစိုးရလုပ်ရက်ကိုဝေဖန်ပြောဆိုခဲ့ပါတယ
်။ We have already expressed our great concerns to the
ဒီလိုပဲဖမ်းဆီးခံရတာနဲ့ပတ်သက်လို့ပြည်တွင်းအစိုးရရဲ့အလေးနဲ့ဆွေးနွေးခြင်းဖြစ်မှုကိုမြန်မာအစိုးရကိုပြောထားပြီးပါပြီ။လောက်သာပြောဆိုခွင့်နဲ့ရခိုင်ပြည်နယ်မှာဘာတွေဖြစ်ပျက်နေတယ်လဲဆိုတာအများကြီးကိုသိအောင်တရင်ချက်လက်တွေတင်ပြနေတဲ့တရင်တော်တွေရဲ့ဆက်ဆောင်မှုအပေါ်ကျွန်တော်တို့သိစာဆောင်ပြရပါမယ
်အလားတူဥရောပပါလီမန်ဥက္ကဋ္ဌအန်တိုနီယိုတာရနီကလည်းရိုက်တာတရင်တော်နှစ်ဦးလုံးကိုအမြန်ဆုံးလွှတ်ပေးဖို့နဲ့တရင်လွတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့ဥရောပထိပ်သီးညီလာခံအတွင်းကြေညာခဲ့ပါတယ်လက်ရှိမြန်မာအာဏာပိုင်တွေဆွဲချက်တင်ထားတဲ့အစိုးရပြုတ်ဝက်ချက်အဥပဒေပုံမှန်အရသူတို့နှစ်ဦးကိုထောင်ဒဏ်14နှစ်ထိချမှတ်နိုင်ွယ်ရှိကြောင်း Writer Bureau ကြီးကဂျွန်ကလမတ်စ်ကပြောပါတယ်
။ So we understand that Wallon and KCO have been charged.
ဒီချာကိုလိုနီလက်ထက်ကလေးကပြတ်ထန်းနေတဲ့အစိုးရလွတ်ဝက်ချက်အဥပဒေနဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုဆွဲချက်တင်ဖမ်းဆီးထားတယ်လို့ကျွန်တော်တို့နားလည်ထားပါတယ်။ဒီဥပဒေဟာအရန်ကိုကျေပြတ်တယ်လို့အဲ့ဒီဥပဒေအရသတင်းတော်နှစ်ယောက်လုံးထောင်ဒဏ်14နှစ်ထိကြာခံနိုင်ပါလေ
ဗုဒ္ဓဘုရင်ကပြန်ကြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်တဲ့သတင်းအရသူတို့နှစ်ဦးကိုဒူရဲမှုမိုးရံနိုင်ရဲတက်ချက်ကြီးခင်မောင်လင်းတို့နဲ့အတူအင်္ဂါနေ့ကဖမ်းဆီးခဲ့ပြီး1923ခုနှစ်ဗြိတိသျှကိုလိုနီခေတ်ကတည်းကပြတ်ထန်းခဲ့တဲ့အစိုးရလျှို့ဝှက်ချက်အဥပဒေနဲ့သူတို့၄ဦးလုံးကိုဆွဲချက်တင်ထားကြောင်းဖော်ပြထားပါတယ်။သူတို့နှစ်ဦးဖမ်းဆီးခံရတဲ့အဓိကအကြောင်းရင်းမှာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့တရင်အချက်လက်တွေ၊လုံခြုံရေးတပ်ဖွဲ့နဲ့သက်ဆိုင်တဲ့အရေးကြီးတဲ့လုံခြုံရေးစာရွက်စာရင်းအထောက်အထားတွေကိုပြည်ပသတင်းဌာနတွေကိုပေးပို့ဖို့ရည်ရွယ်ချက်နဲ့တရားမဝင်တရင်ရယူခဲ့တယ်လို့တင်ကြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။